Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းဖြစ်ကြပါသည်ခင်ဗျာ2014မေလ20ရက်အင်္ဂါနေ့မနေ့ပဲ VOA အမေရိကန်တိုင်းရဲ့အစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းနိုမီတာ2432 39ကနေဖမ်းယူနားဆင်နိုင်ကြပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျွန်တော်ရန်နိုင်ပါဒီမနေ့ထူးခြားတဲ့သတင်းတွေကတော့ American Company တွေပေါ်စီးပွားရေးရသချိုလုတ်ခဲ့တဲ့တရုတ်ဆေးရရှိ9ယောက်ကိုအမေရိကန်ပြည်ထောင်စုကတရားစွဲလိုက်ပါတယ်။မြန်မာနိုင်ငံရဲ့အိန္ဒိယထိုင်းနိုင်ငံမှာတော့ထိုင်းစစ်တပ်ကဆေးရုံချုပ်ရေးကျင်ညာလိုက်ပြီဖြစ်ပါတယ်။ Ukraine နဲ့ဆက်နားမှာဆေးလိကျင်းနေတဲ့ရှားတက်တွေကိုပြမအခြေစိုက်ခန်းတွေကိုပြန်သွားဖို့ရုရှားသမ္မတကပူတင်ကအမိန့်ပေးလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုသားညုံနဲ့အတူပြောပြမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံကလူအခွင့်အရေးဆိုင်ရာကိစ္စရပ်တွေကိုဥရောပသမဂ္ဂပူးပေါင်းဆောင်ရွက်ဖို့စ조사နေတဲ့နေရာမှာမြန်မာအစိုးရဘက်ကအစင်သင့်ဖြစ်မဖြစ်စောင့်ကြည့်ဖို့လိုတယ်လို့ပြည်တွင်းလူအခွင့်အရေးအဖွဲ့တွေကပြောပါတယ်
။အခုဆိုတော်တော်များများကဒီနိုင်ငံတော်ပေါ်ပါအခြေမျိုးပြက်စိမှုသူပူဖို့အတွက်လှုံ့ဆော်မှုဆိုတော့အားနဲ့ဆန်စစ်ခံတီးရဲ့ဟာပြင်ပြတယ်
ဒီအကြောင်းတွေကိုသတင်းတွေပြပြချင်းမှာနားဆင်ရဖို့ရှိပါတယ်။အဲဒီနောက်စီးပွားရေးကဏ္ဍနဲ့သုတဆုံလင်းအမေရိကန်တခွင်အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရပါမယ်။အခုတော့အင်္ဂါနေ့မနက်ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ကကြေညာပါလိမ့်မယ်ခင်ဗျာ
။အမေရိကန်ကုမ္ပဏီတွေပေါ်စီးပွားရေးရသချိုလုပ်ခဲ့တဲ့တရုတ်ဆေးရရှိ9ယောက်ကိုအမေရိကန်ပြည်ထောင်စုကတရားစွဲလိုက်ပါတယ်။အဲလိုပြစ်မှုတွေနဲ့စွဲချက်ကိုတရုတ်ဆိုးရဘက်ကလည်းချက်ချင်းပဲပယ်ချလိုက်ပါတယ်။ဒါဟာအမေရိကန်စီးပွားရေးလုပ်ငန်းတွေအပေါ်စိုက်ဘာအင်တာနက်ရာဇဝတ်မှုတွေကျူးလွန်တဲ့အတွက်အမေရိကန်ကပြည်ပအင်အားကြီးနိုင်ငံတွေကိုပထမဆုံးတရားစွဲဆိုလိုက်တာလည်းဖြစ်ပါတယ်။နျူကလ িয়ার နည်းပညာတွေနေဆွမ်းအင်နဲ့တမ်မနီစက်ယုံလုပ်ငန်းတွေမှာလုပ်နေတဲ့အမေရိကန်ကုမ္ပဏီတွေရဲ့ကွန်ပျူတာတွေကိုတရုတ်ပြည်သူလွတ်မြောက်ရေးတပ်ဖွဲ့တစ်ဖွဲ့ကထိုးဖောက်ပြီးခိုးဝင်ခဲ့တယ်လို့အမေရိကန်အာဏာပိုင်တွေကစွပ်စွဲလိုက်ပါတယ်။နိုင်ငံအလုံးဟာထောက်လိုင်းရေးသတင်းအချက်အလက်တွေစုဆောင်းကြကြောင်းအမေရိကန်ရှိနေချုပ်အဲရစ်ဟိုတယ်ကတင်းလာနေမှာပြောပါတယ်။ဒါပေမဲ့တရုတ်ကုမ္ပဏီတွေကိုအရေးကြီးတဲ့သတင်းအချက်အလက်တွေပေးနေတဲ့စစ်ဖက်သူရှုလို့ထောက်လန်းမှုကိုတော့အမေရိကန်ပြည်ထောင်စုအနေနဲ့လုံးဝရှုတ်ချကြောင်းသူကပြောပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနဘက်ကတော့ဒီစွဲချက်ဟာလုံးချံဖန်တီးထားတာဖြစ်တဲ့အတွက်ရှုတ်ချကြောင်းအခုလိုလုပ်တဲ့အတွက်နိုင်ငံအစိုးရကယုံကြည်မှုကိုထိခိုက်လာနိုင်တယ်လို့လည်းပြောပါရခင်ဗျာ
မြန်မာနိုင်ငံလေပိုက်မုံရွာနီလေပတောင်းတောင်ကျင်းနီစီမံကိန်းလုပ်နေတဲ့ဝမ်ပေါင်းကုမ္ပဏီကတရုတ်ဝန်ထမ်း2ဦးကိုဒေသခံတက်ကြွလှုပ်ရှားသူချို့ကဖမ်းဆီးထားတာမနေ့ကပြန်လွှတ်ပေးလိုက်ပါပြီဖမ်းဆီးထားသူတွေနဲ့ဘာမှပေးယူလို့တာမလုပ်ခဲ့ပဲနဲ့ဖမ်းဆီးခံရသူ2ဦးဟာတင်းလာနီမှာပြန်လည်လွတ်မြောက်လာတာဖြစ်တယ်လို့တရုတ်ပိုင်ဝမ်ပေါင်းကျင်းနီမိုင်းလုပ်ငန်းကုမ္ပဏီပြောခွင့်ရသူကပြောခဲ့ပါတယ်ဒေသခံတက်ကြွလှုပ်ရှားသူတွေဘက်ကတောင်းဆိုချက်ဟာစီရော်မှုမရှိတာကြောင့်သူတို့အနေနဲ့လက်မခံခဲ့ဘူး။ဒါပေမဲ့လို့တရုတ်ဝန်ထမ်း2ဦးပြန်လွတ်လာဖို့အတွက်ဆောင်ရွက်ခဲ့တဲ့အစိုးရတာဝန်ရှိသူတွေကိုတော့သူတို့အနေနဲ့ကျေးဇူးတင်တဲ့အကြောင်းဝမ်ပေါင်းကုမ္ပဏီပြောခွင့်ရသူကပြောသွားပါတယ်။ဒါပေမဲ့လို့လည်းဒီပြန်ပြီးဆွဲသူဒေသခံချို့နဲ့အာဏာပိုင်ကြားညှိနှိုင်းတဲ့နေရာမှာသဘောတူညီချက်ရခဲ့ပါတယ်လို့ဒေသခံကြေးရွာသူတူက view ကိုပြောပါတယ်။ရောကြီးမရတဲ့လေသမားတွေရဲ့လေမြေအနီးအနားမှာတန်ဆွကြိုးခတ်တာတွေမလုပ်ဖို့နောက်ဖြစ်ပြီးခဲ့တဲ့ကိစ္စမှာပေါဝင်ခဲ့ကြတဲ့တကြွလှုပ်ရှားသူတွေဒေသခံတွေကိုအေးမယူဖို့ဒေသခံလက်သမားတွေကတောင်းဆိုခဲ့ပြီးတော့အာဏာပိုင်ဘက်ကသဘောတူတာကြောင့်တရုတ်ဝန်ထမ်း2ဦးကိုသူတို့ပြန်လွှတ်ပေးခဲ့တယ်လို့ဆိုပါတယ်။လဘရောင်းတောင်ကျင်းနီစီမံကိန်းကိုဆန့်ကျင်တဲ့တကြွလှုပ်ရှားသူတူတနေ့ကဖမ်းခံခဲ့ရပြီးတဲ့နောက်လေယာဉ်တွေမှာတန်ဆွကြိုးခတ်ဖို့လာတဲ့တရုတ်ဝန်ထမ်း2ဦးကိုဒေသခံချို့ကတနေ့ကပြန်ဖမ်းဆီးခဲ့ကြတာပါ။အဲဒီနောက်တနေ့နေ့ကတော့လုံချုံရအာဏာပိုင်ကဒေသခံကြေးရွာသားတွေကိုမြေကိုဘုံနဲ့ပစ်ခတ်ခဲ့တယ်လို့ပဲဒေသခံတွေဘက်ကလည်းအာဏာပိုင်ချို့ရဲ့ကားတွေကိုဖျက်ဆီးခဲ့ပါတယ်။အခုချိန်မှာဒီပြည်လည်မှုတွေရပြီဆိုပေမဲ့ဆယ်တဲ့ဇီတော်ကြောက်ဖြူတိုင်းလေပတောင်းတဝိုက်မှာညနေပိုင်းကလေးကမနေ့ညနေပိုင်းကလေးကလူညိုကြီးတက်ဖွဲ့ဝင်ညာနဲ့ချီနေရာယူထားတာတွေ့ရပါတယ်။ကျင်းနီစီမံကိန်းကိုမြန်မာအစိုးရဘက်က57ရာခိုင်နှုန်းနဲ့မြန်မာဝမ်ပေါင်းကုမ္ပဏီနဲ့မြန်မာဥပိုင်လီမိတက်တို့က49ရာခိုင်နှုန်းခန်းစားခွင့်ရဖို့ဆက်ရွတ်ချုပ်ဆိုထားပြီးတော့ဒေသခံတွေဘက်ကတော့ဒီစီမံကိန်းကိုဖျက်သိမ်းပေးဖို့အတွက်ကန့်ကွက်နေကြတာဖြစ်ပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမှာတော့အခုမကြာသေးခင်အချိန်တွင်းကပဲဆေးအုပ်ချုပ်ရေးကြီးညာလိုက်ပြီဖြစ်ပါတယ်။ထိုင်းစစ်တပ်ပိုင်ရုံးမြင့်တန်ကြားတွေကနေတဆင့်စစ်တပ်ကနေအခုလိုကြီးညာလိုက်တာလည်းဖြစ်ပါတယ်။ဒါဟာစစ်တပ်အာဏာသိမ်းတာမဟုတ်ပဲပပောင်းစုံကထိုင်းပြည်သူအလုံးတည်ငြိမ်အေးချမ်းရေးအတွက်ဆေးအုပ်ချုပ်ရေးကြီးညာတာဖြစ်တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံတွင်ဝင်ကြီးချုပ်ယင်းလက်ရှင်တော်ကပြုတ်ကြဖို့ဆန္ဒပြတောင်းဆိုမှုတွေနဲ့မငြိမ်မသက်မှုတွေလက်အတန်ကြာဖြစ်ခဲ့ပြီးတဲ့နောက်အခုလိုဆေးအုပ်ချုပ်ရေးကြီးညာလိုက်တာပါ။ဝင်ကြီးချုပ်ယင်းလက်ကတော့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကနေအောက်ရီလိုက်စားမှုစွဲချက်နဲ့ရာထူးကနေဖ ဲရှားခဲ့ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ရင်းလက်ဦးဆောင်တဲ့ပါတီကိုထောက်ခံသူတွေနဲ့စန့်ကျင်သူတွေကြားဆန္ဒပြမှုတွေဟာကြမ်းဖက်မှုတွေအထိတိုးလာခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းမှာစစ်တပ်ဟာမကြာအာဏာသိမ်းနေရှိပြီးဩဇာလည်းကြီးမားပါတယ်။ထိုင်းနိုင်ငံရဲ့80နှစ်တာသမိုင်းအတွင်းမှာစစ်တပ်ကအချိန်ပေါင်း18ချိန်အာဏာသိမ်းခဲ့မှုပါတယ်။ဒီကနေ့မနက်လင်းအားကြီးပိုင်းမှာတော့ဘန်ကောက်မြို့အရေးကြီးတဲ့နေရာတွေမှာစစ်တပ်ကနေရာယူချထားလိုက်တယ်လို့ VOA ထိုင်းအခြေစိုက်သတင်းတောက်တွေကပြောပါတယ်စစ်တပ်ပိုင်း Channel 5ကလွယ်ပြီးကြံရုပ်သံဌာနအလုံးရနာထားတယ်လို့လည်းဆိုပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံရဲ့သမ္မတယူကော့ပွဲမှာတော့အနိုင်ရဖို့အတွက်ထိဆုံးကရေပန်းစားနေတဲ့သမ္မတလောင်းကဒုတိယသမ္မတဟောင်းကိုသူနဲ့အတူယူကော့ပွဲဝင်ရောက်ရှင်ပြိုင်ဖို့ရွေးချယ်လိုက်ပြီးတော့အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအင်အားအကြီးဆုံးနိုင်ငံပါတီကလည်းအဓိကပြိုင်ဘက်ကိုမမျှော်လင့်ဘဲနဲ့ထောက်ခံလိုက်ပါတယ်ယူကော့ပွဲမှာအနိုင်ရဖို့ရည်ပန်းစားနေတဲ့သမ္မတလောင်းဖြစ်တဲ့ဂျိုကိုဝီဒိုဒိုကလာမယ့်ဇူလိုင်လမှာကျင်းပမယ့်ယူကော့ပွဲအတွက်ယူဆက်ဖ်ကာလာကိုဒုတိယသမ္မတဖြစ်နေဝင်ရွေးခံဖို့တောင်းဆိုခဲ့တယ်လို့ဆိုပါတယ်။သမ္မတဟောင်းမဂါဝတီဆူကာနိုပူထရီရဲ့အကြံပြုချက်ပါဝင်သူတို့ကိုထောက်ခံတဲ့ပါတီအများပြားရဲ့အကြံပေးချက်တွေနဲ့အတူအချိန်တော်ကြာအလေးနဲ့စဉ်းစားခဲ့ပြီးတဲ့နောက်အဲ့လိုမျိုးစဉ်းစားဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဂျိုကိုဝီဒိုဒိုကပြောပါတယ်။ဒါကမစ္စတာကယ်လာကလည်းလှုပ်သွားဖို့ဆန္ဒရှိတယ်ဆိုပြီးတော့သတင်းတောက်တွေကိုပြောခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအင်အားအကြီးဆုံးပါတီဖြစ်တဲ့ Golkar Party ကတော့ဂျိုကိုဝီရဲ့တူးတဲသောပြိုင်ဘက်စစ်ဗိုလ်ချုပ်ဟောင်းပရဘိုဝူဆာဘီယတိုကိုထောက်ခံလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ဒီ Golkar Party ကဂျိုကိုဝီကိုထောက်ခံမယ်လို့ပြင်ထားပြီးမှအခုလိုမျိုးစစ်ဗိုလ်ချုပ်ဟောင်းဆာဘီယတိုကိုထောက်ခံခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိတိုင်းဒိုမီတာ24 kHz 12.23 ညတိုင်းဒိုမီတာ32 kHz 9.25တိုင်းဒိုမီတာ39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူရီကနေအင်္ဂါနေ့မနေ့ဖက်သတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ယူကရိန်းနဲ့ဇနာမှာစီးရီးလက်ချင်းမှုတွေလုပ်နေတဲ့ရုရှားတပ်တွေကိုသူတို့ရဲ့ပင်မစစ်အခြေစိုက်စခန်းတွေကိုပြန်ကြဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ပေးလိုက်ပါတယ်။ယူကရိန်းနိုင်ငံမှာအရေးပါတဲ့သမ္မတရွေးကောက်ပွဲမကျင်းပခင်ရပိုင်းလိုမနေ့တနင်္လာနေ့ကအခုလိုမျိုးရုရှားအစိုးရကကြေညာလိုက်တာပါ။ဒါပေမဲ့ရုရှားတပ်တွေဆုတ်သွားတာကိုမတွေ့ရသေးကြောင်းနေတိုးအဖွဲ့ရဲ့အတွင်းမှုချုပ်အန်ဒက်ဖို့စ်ရက်စ်မူဆန်ကတနင်္လာနေ့မှာပြောလိုက်ပါတယ်။ဒါပြင်မစ္စတာပူတင်ဘက်ကအခုလိုတပ်တွေရုပ်ဖို့ကြေညာတာဟာဒါပထမဆုံးအကြိမ်မဟုတ်ဘူးလို့လည်းသူကမှတ်ချက်ပေးလိုက်ပါတယ်။တနင်္ဂနွေနေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲကိုနှောက်ယှက်ပေးဖို့ကြိုးပမ်းခဲ့မယ်ဆိုရင်ယူကရိန်းနိုင်ငံရဲ့ပြဿနာဟာပြည်ထောင်ဖို့ရရှိမှာမဟုတ်ဘူးလို့လည်းသူကသတိပေးလိုက်ပါခင်ဗျာ
။လီဗျားနိုင်ငံကြီးမှာတော့ဒီနိုင်ငံကြီးမှာလွှမ်းမိုးထားတဲ့ Islamic Wadi တွေကိုဆန့်ကျင်တဲ့ဗိုလ်ချုပ်တဦးရဲ့ပုံကန်ထကြွမှုကိုလီဗျားအထုလီတပ်ဖွဲ့ကနေပြီးတော့ပူးပေါင်းလိုက်တာကြောင့်မငြိမ်သက်မှုချင်းတွေပိုတိုးလာပါတယ်။အငြင်းစားပူချုပ်ကြီးခလီဖာဟာဖ်တာနဲ့သူ့ရဲ့မျိုးသားလီဗျားတပ်ဖွဲ့ကိုထောက်ခံတယ်ဆိုပြီးတော့လီဗျားအထုလီတပ်တပ်မှုကတင်းလာနေတော့မှကြီးညာသွားတာဖြစ်ပါတယ်။တပုံထားတဲ့ပူချုပ်ကြီးဟာဖ်တာရဲ့အဖွဲ့ရဆိုလို့ရှိရင်လီဗျားနိုင်ငံဒုတိယအကြီးဆုံးမြို့တော်ဘန်ဂါဇီမှာစစ်သွေးကြွတွေနဲ့လက်အတန်ကြာတိုက်ခိုက်ခဲ့တဲ့တပ်ဖွဲ့ဖြစ်ပါတယ်။ဟာဖ်တာကိုထောက်ခံတဲ့ပြည်သူစစ်တွေဟာထရီပိုလီမြို့မှာရှိတဲ့ပါလီမန်အဆောက်အုံကိုဝင်ရောက်စီးနင်းပြီးတော့လွှတ်တော်အမတ်ရုံးတွေကိုပစ်ခတ်ဖျက်ဆီးခဲ့ပါတယ်။အဲဒီနောက်ဒီအစ္စလာမစ်ဝါဒီတွေကြီးစိုးတဲ့လွှတ်တော်ကိုတင်းဦးနေနေမှာရနာပစ်ခဲ့ပါတယ်။လီဗျားနိုင်ငံကအစ္စလာမစ်စစ်သွေးကြွတွေလက်ကနေကယ်တင်ဖို့ရာအကြမ်းဖက်မှုတိုက်ဖြည့်ရေးစစ်ကိုတိုက်နေသူအမျိုးသားရေးဝါဒီဖြစ်ဟာဖ်တာကသူ့ကိုယ်သူတင်စားပြောပါတယ်။လီဗျားယာယီအစိုးရကတော့အခုလိုမျိုးတိုက်ခိုက်မှုကိုဝေဖန်ပြစ်တင်ပါတယ်။အခုချိန်ထိဟာဖ်တာရဲ့တပ်တွေဟာထရီပိုလီကိုထိန်းချုပ်ထားမထားဆိုတာကတော့ရှင်းလင်းလင်းမရှိသေးပါဘူး။ဘန်ဂါဇီမြို့မှာတောက်ကြနေတဲ့ကသူ့ရဲ့အမျိုးသားတပ်ဖွဲ့နဲ့ဒီအစ္စလာမစ်ပြည်သူစစ်တွေကြားတိုက်ပွဲတွေဖြစ်ပြီးတဲ့နောက်အခုလိုမျိုးလွှတ်တော်ကိုဝင်ရောက်စီးနှင်းမှုတွေအထိဖြစ်ခဲ့တာပါ။လီဗျားလွှတ်တော်မှာတော့ Islamic Wadi တွေနဲ့အခြား Islamic Wadi မဟုတ်သူတွေအကြားမှာကိုယ်လဲမှုတွေအတော်ရှိနေပါတယ်။အဓိကချက်ကတော့ဒီအစိုးရတစ်တရာဖွဲ့စည်းရေးနဲ့အထွေထွေရွေးကောက်ပွဲကျင်းပရေးကိစ္စရပ်မှာအငြင်းပွားနေတာပါ။ Islamic Wadi အုပ်စုတွေဘက်ကဝန်ကြီးချုပ်တဦးကိုအမည်စီးရင်တင်သွင်းခဲ့ပြီးမှကြံဖွဲ့တွေကတော့ဆန့်ကျင်ထားပါတယ်ခင်ဗျာ။
ဆော်ဗီယက်နိုင်ငံကဆာဗာမြစ်ကြောင်းတစ်လျှောက်မှာရှိတဲ့အိုဘရီနိုဘက်မြို့နယ်တခြားရွာတွေကိုအဲ့ဒီကနေတခြားနေရာတွေကိုပြောင်းကြဖို့ဆော်ဗီယက်အာဏာပိုင်တွေကအမိန့်ထုတ်လိုက်ပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းမိုးအဆက်မပြတ်ရွာသွန်းခဲ့တာကြောင့်ဆာဗာမြစ်ရဲ့ရေကြီးမှုဖြစ်ခဲ့ပြီးတော့အခြေအနေကစိုးရိမ်ရတယ်လို့အာဏာပိုင်တွေကပြောပါတယ်။ဆာဗာမြစ်ဟာအခုသတင်းဘက်အခုမှအမြင့်ဆုံးစိုးရိမ်ရေမှတ်ကိုရောက်ရှိသွားမယ်အန္တရာယ်ရှိတယ်လို့လည်းခန့်မှန်းနေကြပါတယ်။ဆော်ဗီယက်ရဲ့တပ်ဖွဲ့ကရဟရင်6ဆင်းနဲ့တခြားနိုင်ငံတွေကရဟရင်5ဆင်းဟာအိဒေတာကလူတွေကိုဘေးကင်းရာကိုရွှေ့ပေးနေကြပါတယ်။ဆော်ဗီယက်နိုင်ငံနေရာအတော်များများကိုလျက်စစ်ပေးနေတဲ့ကြောင်မီးသွေးလျက်စစ်တာအပြင်ဆက်ယုံဟာလဲ Ovary Novak မြို့မှာရှိတာဖြစ်ပါတယ်။နှစ်ပေါင်း100ကျော်အတွင်းမှာအဆိုးဆုံးဖြစ်ခဲ့တဲ့အဲ့ဒီရေကြီးမှုကြောင့် Serbia, Croatia နဲ့ Bosnia နဲ့ Herzegovina နိုင်ငံတွေမှာအခုချိန်ထိ38ယောက်သေဆုံးခဲ့ပါတယ်ခင်ဗျာ
။အစ်မေအမေရိကန်အရာရှိဟောင်းတွေစီးပွားရေးသမားတွေနဲ့ပညာရှင်တွေပါတဲ့44ဦးအဖွဲ့ကနေပြီးတော့ကျူးဘားနိုင်ငံပေါ်မှာ250ကျော် American ပြည်အောင်စုရဲ့တန်ခတ်ပိတ်ဆို့မှုတွေကိုရှော့ပေးဖို့ဆိုပြီးတော့သမ္မတဥပမာကိုတောင်းဆိုလိုက်ကြပါတယ်။ လက်မှတ်တွေရေးထိုးထားတဲ့အဲ့ဒီပေးစာထဲမှာတော့ကျူးဘားနိုင်ငံကိုကျွမ်းကျင်သူတွေတနန်းပေးကူညီနိုင်ဖို့နောက်တရားဝင်ခီးသွွာလာခွင့်ပေးဖို့လွတ်လပ်တဲ့စီးပွားရေးဖြစ်လာအောင်လို့ငွေကြေးတန်ခတ်မှုတွေကိုရှော့ပေါ့ဖို့အပါအဝင်ပိတ်ဆို့ရှော့ပေါ့ရေးကိစ္စရဲ့အတော်များများကိုသမ္မတဥပမာထံကိုစာရေးသားတောင်းဆိုထားကြပါတယ်အကန့်အသတ်တွေကိုရှော့ချလိုက်တာဟာပုဂ္ဂလိကအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေအနေနဲ့ကျူးဘားနိုင်ငံတွင်အပြောင်းလဲတွေဖြစ်လာဖို့အတွက်ဆောင်ရွက်တဲ့နေရာမှာပိုပြီးတော့လွတ်လပ်မှုတွေရရှိလာစေဖို့အထောက်အကူဖြစ်စေလိမ့်မယ်လို့စာရဲမှာရေးသားပါတယ်။ကျူးဘားနိုင်ငံကိုအချို့ဒီစီးပွားရေးပိုင်းမှာဗဟုချုပ်ကိုင်မှုလျော့ပါလာစေဖို့ပြည်ပြင်ပြောင်းလဲရေးလူလားသူတွေဘက်ကလုံနိုင်တဲ့အခွင့်အလမ်းတွေရှိနေတယ်လို့လည်းဆိုထားပါတယ်။ကျူးဘားကိုအရေးယူတန်းခတ်ရေးထောက်ခံသူတွေဘက်ကတော့ဒီအဆိုပြုချက်ကိုချက်ချင်းပဲညှင်းပယ်တုံ့ပြန်ခဲ့ကြပါတယ်ခင်ဗျာ။
လန်ဒန်ခြေစပ်အစ္စလမ်ဘီလီစီယာတူကိုပြန်ပြီးဆွဲမှုအကြမ်းဖက်မှုတွေနဲ့နယူးယောက်တရားသူကြီးတူကနေပြစ်ဒဏ်ဆင်ရင်လိုက်ပါတယ်။ယေမန်နိုင်ငံတွင်အနောက်နိုင်ငံသားခီးသွွားဧည့်သည်တွေကိုပြန်ပြီးဆွဲမှုတေဆုံးစေမှုမှာပါဝင်ပတ်သက်မှုအမေရိကန်အနောက်ခြမ်းအော်ရဂွန်ပြည်နယ်ထဲမှာအကြမ်းဖက်တင်ဒန်းစခန်းတစ်ခုထားဖို့ကြိုးစားမှုအာဖဂန်မှာတာလီဘန်တွေရဲ့တင်ဒန်းတက်ဖို့လူတူကိုဆေးလွတ်မှုဆိုတဲ့ဆွဲချက်တွေနဲ့ဘီလီစီယာအဘူဟမ်ဇာကိုထောင်ဒဏ်တသက်တကြုံပြစ်ဒဏ်ဆင်ရင်လိုက်တာဖြစ်ပါတယ်။ဟမ်ဇာကိုလန်ဒန်ကနေအမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ဗြိတိန်နိုင်ငံကနာမည်ကြီးမန်ချက်စတာယူနိုက်တက်အသင်းဟာနယ်သာလန်နီးပြလူဝီဗန်ဟားကိုနီးပြဖြစ်နဲ့ခန့်လိုက်ပါတယ်။လက်ရှိနယ်သာလန်နီးပြဗန်ဟားဟာအခုလာမဲ့ကမ္ဘာဖလားပီးရန်နယ်သာလန်နီးပြဖြစ်ကနေအားယူမှာဖြစ်ပြီးတော့ရှေ့လာမဲ့ဘောလုံးရာသီကစပြီးတော့မန်ယူအသင်းနဲ့နီးပြဖြစ်နဲ့သုံးနှစ်စာချုပ်ချုပ်လိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
။အင်္ဂါနေ့မနေ့ပဲထိတန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ပြောပြခဲ့ကြတာဖြစ်ပါတယ်။သောရရှင်ဒီအခုကြားနေရတာက VOA American အသံပဲဖြစ်ပါတယ်မြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံနေကြတဲ့ American Company တွေမြန်မာနိုင်ငံရဲ့လူအခွင့်အရေးချိုးဖောက်မှုနဲ့အခက်အခဲလိုက်စားမှုတွေမှာပါဝင်ပတ်သက်ခြင်းရှိမရှိဆိုတဲ့အကြောင်းမတင်ပြခင်အခုတော့ EU ကိုယ်စားလှယ်အဖွဲ့မြန်မာပြည်ခီးစဉ်အကြောင်းကိုပြောပြပါမယ်။မြန်မာနိုင်ငံရဲ့လူအခွင့်အရေးဆိုင်ရာကိစ္စရပ်တွေကိုဥရောပသမ္မဂ EU ကပူးပေါင်းဆောင်ရွက်ဖို့ကြိုးစားနေတဲ့နေရာမှာမြန်မာအစိုးရဘက်ကအစဉ်အသင့်ဖြစ်မဖြစ်စောင့်ကြည့်ဖို့လိုတယ်လို့ပြည်တွင်းကလူအခွင့်အရေးအဖွဲ့တွေကပြောပါတယ်။ပထမဦးဆုံးအကြိမ်မြန်မာနဲ့ဥရောပသမ္မဂလူအခွင့်အရေးဆိုင်ရာဆွေးနွေးပွဲအတွက်ဥရောပသမ္မဂရဲ့လူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Mr. Stavros Lambrinidis နဲ့အဖွဲ့ဟာစနေနေ့ကမြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်။အကြောင်းစုံကိုမန်အင်ဂျင်နိုင်ကပြောပြပါမယ်
။ဟုတ်ကဲ့ Mr. Stavros Lambrinidis ဦးဆောင်တဲ့ဥရောပလူခွင့်ရေးကိုယ်စားလှယ်အဖွဲ့ဟာမြန်မာဆိုရနဲ့ဒီကနေ့နေပြည်တော်မှာမတွေ့ဆုံခင်လူထုအခြေပြုအဖွဲ့အစည်းပေါင်း20ကျော်နဲ့မနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံရေးအကျဉ်းသားကိစ္စအပါအဝင်သတင်းမီဒီယာနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ခွဲခြားဖိနှိပ်မှုလဲယာဉ်မြေသိမ်းတဲ့ကိစ္စစတဲ့အကြောင်းအရာ၄ခုကိုဥရောပသမဂ္ဂဘက်ကအဓိကထားဆောင်ရွက်သွားဖို့ရှိပါတယ်ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ကိုရိုင်းတက်ရောက်ခဲ့တဲ့မြန်မာနိုင်ငံလူ့အခွင့်အရေးပညာပေး Equality မြန်မာအဖွဲ့ရဲ့တာဝန်ခံဦးအောင်မျိုးမင်းပြောပြတာက
ကျွန်တော်ကတော့အဓိကတော့ဒီနိုင်ငံရေးစဉ်းစားတွေကိုစိတ်ပိုင်းရုပ်ပိုင်းကြီးစောက်ရှောက်မှုပိုင်းမှာအားနည်းနေတဲ့ဆိုတဲ့အချက်တွေကျွန်တော်ထောက်ပြတာရှိတယ်။နောက်တစ်ခုကဒီလက်လက်ထောက်ဖို့ပြောဆိုခွင့်ပေါ့ဒါကတော့နည်းမျိုးမျိုးပါ။တူးချင်းထောက်ဖို့ပြောဆိုဖို့အတွက်နောက်တစ်ခါကန့်သတ်မှုတွေရှိနေတယ်။နောက်တစ်ခါကျွန်တော်တို့စုဝေးမှုဆိုတာနဲ့လှုပ်ဆောင်မှုတွေကဒီပုံမှန်ဆက်ရှိရလုဆောင်နေတဲ့ဖြင့်အခုဆိုတော်တော်များများကဒီနိုင်ငံတော်ပေါ်ပါအကြီးမျိုးပြက်စိမှုသူပူဖို့အတွက်လှုံ့ဆော်မှုဆိုတော့အားနဲ့ဖန်ဆီခံတိရဟိုင်တင်ပြတယ်မီဒီယာသမားတွေမှာပြစ်မှတ်ထားပြီးတော့လုဆောင်နေတယ်ဆိုတဲ့အကြောင်းကိုကျွန်တော်တင်ပြပါတယ်
ဒါအပြင်မျိုးသမီးတွေပေါ်ခွဲခြားဖိနှိပ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့ကြိုးပမ်းချက်တွေတိုင်းရင်းသားဒေသတွေကဒုက္ခသည်စခန်းတွေအမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းလူထုခြေပြုအဖွဲ့အစည်းတွေကတင်ပြခဲ့သလိုအဓိကပြုပြင်ပြောင်းလဲဖို့လိုအပ်နေတဲ့2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကိုဥရောပသမဂ္ဂကမြန်မာအစိုးရနဲ့တွေ့တဲ့အခါမှာတိုက်တွန်းပေးဖို့ပြောဆိုခဲ့တဲ့အကြောင်း Triangle Women Support Group ကတာဝန်ခံမက်ခင်လီကပြောပါတယ်
အားလုံးရဲ့ပြဿနာတွေဒီအခြေခံဥပဒေချင်းစင်ရေးပေါ်မှာမှုတည်နေတယ်နိုင်ငံရေးအပြောင်းလဲနဲ့အပေါ်မှာမှုတည်နေရဖြစ်တဲ့အခြေခံဥပဒေပြောင်းလဲအောင်လုပ်ဖို့ပေါ့နော်တော်တော်များများကတော့ပြောတယ် capacity နည်းတယ်ပေါ့နော် GDP မှာပဲဖြစ်ဖြစ်ဦးဆောင်တဲ့ဒီမှာ capacity နည်းတယ်ဖြစ်ပြီးမယ် capacity ကကျမတို့ရှိတဲ့ capacity ကဟိုပြောင်းလောက်အောင်နှိမ့်ချနေတာမဟုတ်ဘူးကျမတို့မှာအထိုက်ရောက် capacity ရှိတယ်အဓိကတော့ဘယ်မှရှိတာပေါ့လုပ်ချင်တဲ့စမ်းသပ်မရှိတဲ့အတွက်တာဝန်ရှိတဲ့လူကလုပ်ပေးဖို့အတွက်ကိုအချိန်ဆွဲနေရဟိုကြံ့ကြံ့အောင်လုပ်နေရဝိလေချောင်ပတ်လုပ်နေရဒါဟုတ်ကျမတို့ကအဓိကတွန်းအားပေးဖို့လိုရ
ဒီတွဲဆောင်ပွဲမှာရခိုင်ပြည်နယ်အရေးဆောင်ရွက်နေသူတွေငြိမ်းချမ်းရေးအတွက်ဘာသာပေါင်းစုံပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေလည်းတက်ရောက်ဆွေးနွေးခဲ့ပါတယ် အခုလုံမြန်မာနိုင်ငံမှာလူခွင့်ရေးခြေနေတွေတိုးတက်လာဖို့ဥရောပတမကဘက်ကအနီးကပ်ပူးပေါင်းဆောင်ရွက်မှုတွေဟာတကယ်ပဲထိရောက်မှုရှိမရှိဆိုတာမြန်မာအစိုးရဘက်ကအပြန်အလှန်ပူးပေါင်းလှုပ်ဆောင်မှုပေါ်မှာမူတည်နေတယ်လို့ကိုအောင်မျိုးမင်းကမြင်ပါတယ
်။ထိရောက်မှုကတော့သူတို့ဘက်ကတော့တက်နိုင်တယ်ပြီးစူးစမ်းနေပါတယ်။ထိရောက်မှုရှိမရှိကတော့ဆက်ဆံရမြန်မာနိုင်ငံရဲ့ဘယ်လောက်ထိပူးပေါင်းဆောင်ရွက်ပေါ်မှာအများကြီးမူတည်ရကြ။ဘာဖြစ်လဲဆိုတော့ကျွန်တော်တို့ EU solution မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အရေးကြီးဆောင်ရွက်မှုရှိတယ်။မြန်မာနိုင်ငံတိုးတက်လာပြီဆိုပြီးတော့ Facebook မှုတွေတချို့ရောချပါတယ်။တချို့လည်းစီးပွားရေးလုပ်ငန်းတွေဝင်လာတယ်။အဲ့တော့အဲ့ဒီပေါ်မှာတစ်ဖက်ကရှော့ချပြီးတော့ဒီဘက်ကတော့တကယ်တမ်းလူခွင့်ရေးနဲ့ပတ်သက်လို့ခိုင်လုံစွာအထောက်အထားခိုင်လုံလုံနဲ့တိုးမြင့်လာတာရှိလာတာဒီဘက်ပေါ်မှာအများကြီးမူတည်နေခင်ဗျာ
။ဥရောပသမဂ္ဂအနေနဲ့မြမရက်တက်ဖွဲ့ကိုတင်နန်းပေးနေတဲ့အစီအစဉ်တွေလည်းဆက်လက်ဆောင်ရွက်ဖို့ရှိနေပြီးလူခွင့်ရေးပညာပေးရေးနဲ့ပတ်သက်လို့နီးပညာပိုင်းဆိုင်ရာဘက်ကလည်းအကူအညီတွေပေးဖို့ရှိတယ်လို့ကိုအောင်မျိုးမင်းကပြောပါရယ်။ဥရောပသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Mr. Stavros Lambrinidis ဦးဆောင်တဲ့အဖွဲ့ဟာမေလ21ရက်နေ့မှာမြန်မာနိုင်ငံကနေပြန်လည်ထွက်ခွာမှာဖြစ်ပါရယ်ရှင
်။မိုင်းညင်နိုင်ရဲ့ပြောပြချက်ပဲဖြစ်ပါရယ်ခင်ဗျာ။အမေရိကန်အစိုးရကလက်တလောထုတ်ပြန်လာတဲ့အမေအရမြန်မာနိုင်ငံတွင်ယင်းနှိမ့်နှံနေတဲ့အမေရိကန်စီးပွားရေးကုမ္ပဏီတွေတောင်းဝန်သိမှုဘယ်လောက်ရှိမရှိဆိုတာနဲ့ပတ်သက်ပြီးအစည်းအဝေးခန်းစာတွေတင်သွင်းရပါတယ်။ဒီအစည်းအဝေးခန်းစာတွေအရအမေရိကန်ကုမ္ပဏီတွေဟာမြန်မာနိုင်ငံရဲ့လူအခွင့်အရေးချိုးဖောက်မှုနဲ့အကျင့်ပြက်လက်စားမှုတွေမှာပါဝင်ပတ်သက်မှုဘယ်အတိုင်းတာအထိရှိမလဲသိနိုင်ဖို့နောက်ထပ်အစည်းအဝေးခန်းစာအသေးစိတ်တင်သွင်းဖို့လိုနေသေးကြောင်းဝါရှင်တန် DC အခြေစိုက် Iris လို့ခေါ်တဲ့ယင်းနှိမ့်နှံမှုစောင့်ကြည့်အဖွဲ့ကကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။ Iris အဖွဲ့ရဲ့ကြေညာချက်နဲ့ပတ်သက်လို့တင်ပြကြင်ပါရခင်ဗျာပရိပခနဲ့အကျင့်ပြက်လက်စားမှုတွေရှိနေတဲ့မြန်မာနိုင်ငံမှာတွားရောက်ရင်းနှီးမြှုပ်နှံနေကြတဲ့အမေရိကန်စီးပွားရေးကုမ္ပဏီတွေဟာအမေရိကန်အစိုးရကသတ်မှတ်ထားတဲ့တာဝန်သိမှုရှိမရှိဆိုတာနဲ့ပတ်သက်လို့ကုမ္ပဏီ၅ခုကအစည်းအဝေးခန်းစာတင်သွင်းခဲ့ကြတာဖြစ်ပါတယ်အဲ့ဒီထဲမှာ Coca-Cola, Western Union, ဘန်နာယီဝန်ဆောင်မှု, Crowley Marine ဝန်ဆောင်မှု, The Capital Group နဲ့ Hercules ကမ်းလွန်ကုမ္ပဏီတွေရဲ့အစည်းအဝေးခန်းစာတွေပါဝင်တာဖြစ်ပါတယ်လက်တော်တွေ့ရှိကြရလူအခွင့်အရေးချိုးဖောက်မှုနဲ့အကျင့်ပြက်လက်စားမှုတွေမှာအမေရိကန်ကုမ္ပဏီတွေပါဝင်ပတ်သက်ခြင်းမရှိသေးဘူးလို့ Iris လို့ခေါ်တဲ့ယင်းနှိမ့်နှံမှုစောင့်ကြည့်အဖွဲ့ Director Miss Kathy Mulvey က VOA ကိုပြောပါတယ
် That companies don't have adequate involvement in human rights abuses or corruption. So among the companies that we've looked at there are definitely
မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့လူအခွင့်အရေးချိုးဖောက်မှုနဲ့အကျင့်ပြက်လက်စားမှုတွေမှာအမေရိကန်ကုမ္ပဏီတွေဟာတနည်းနည်းနဲ့ပါဝင်ပတ်သက်တာမျိုးဆက်နွယ်နေတာမျိုးအခုထိမတွေ့ရသေးပါဘူးလို့ပြောသွားတာပါမြန်မာပြည်တွင်းမှာဒေါ်လာ5သိန်းနဲ့အထက်သွားရောက်ရင်းနှီးမြှုပ်နှံကြတဲ့အမေရိကန်ကုမ္ပဏီတွေအနေနဲ့အခုလိုပဲတစ်နှစ်တစ်ခါသူ့အစိုးရကိုအစည်းအဝေးခန်းစာတင်သွင်းရမှာဖြစ်ပါတယ်ဝါရှင်တန် DC က Iris စောင့်ကြည့်အဖွဲ့ကတော့လာမယ့်ဇူလိုင်လဆန်းမှာအမေရိကန်ကုမ္ပဏီတွေစီကနောက်ထပ်အသေးစိတ်အချက်အလက်တွေရဖို့မျှော်လင့်ထားပါတယ်။ Miss Mulley ပြောတာက
So one of the things that we are doing is working with investors to demand more thorough disclosures from these companies and also to demand
မြန်မာနိုင်ငံမှာယင်းနှိမ့်နှံနေတဲ့အမေရိကန်ကုမ္ပဏီတွေနဲ့ကျမတို့ဆက်သွယ်လှုပ်ဆောင်နေတာတွေကတော့အဲ့ဒီကုမ္ပဏီတွေဟာဒေသခံဘယ်လိုလူမျိုးတွေဘယ်လိုကုမ္ပဏီမျိုးတွေနဲ့ပတ်သက်လှုပ်ဆောင်နေသလဲဆိုတာရဲ့ဒေသခံတွေနိနာမှုမရှိအောင်ကုမ္ပဏီတွေဘက်ကပုံပြီးခိုင်မာတဲ့မူဝါဒချမှတ်လုပ်ဆောင်ဖို့လဲတိုက်တွန်းထားပါတယ်လို့ပြောသွားတာပါ Iris ယင်းနှိမ့်နှံမှုစောင့်ကြည့်အဖွဲ့ကအခုလိုအမေရိကန်ကုမ္ပဏီတွေကိုစောင့်ကြည့်နေရတာဟာနှစ်နိုင်ငံလူအဖွဲ့အစည်းကောင်းကျိုးကိုရှေ့ရှုတာဖြစ်တယ်လို့ Miss Malvey ကဆိုပါတယ
် We're hopeful that the next round of reports will be more comprehensive and more useful to civil society bothinside Burma
American community ရဲ့ယင်းနှိမ့်နှံမှုကမြန်မာပြည်သူတွေအတွက်ရောအမေရိကန်ပြည်သူတွေအတွက်ပါအကျိုးပြုဖို့ကိုကျမတို့လိုလားပါတယ်။ဒါကြောင့်အမေရိကန်ကုမ္ပဏီတွေဘယ်လိုလှုပ်ဆောင်နေရလဲဆိုတာကိုနောက်တစ်လကြာကြာရင်ကုမ္ပဏီတွေအသေးစိတ်အစီရင်ခံလိမ့်မယ်လို့မျှော်လင့်ပါတယ်ဆိုပြီးပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးပြည်ပြောင်းလဲမှုတွေလုပ်နေတယ်ဆိုပေမဲ့လူအခွင့်အရေးချိုးဖောက်မှုတွေဆက်ဖြစ်နေပြီးကမ္ဘာတစ်ဝှမ်းအကျင့်ပြက်လက်စားမှုစီရင်အရာနိုင်ငံပေါင်း192နိုင်ငံမှာမြန်မာနိုင်ငံကအဆင့်182မှာရှိနေတယ်လို့2013ထုတ်ပြန်တဲ့အကျင့်ပြက်မှုစောင့်ကြည့်ရေး CPI အဖွဲ့ရဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်ခင်ဗျာ
ဖြူရီအမေရိကန်တိုင်းရဲ့အင်္ဂါနေ့မနေ့ဘက်အစည်းအဝေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
2008ဖွဲ့စည်းအုပ်ချုပ်ပုံဥပဒေကိုပြင်ဆင်ဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ရဲ့လှုပ်ရှားမှုတွေကိုအားပေးထောက်ခံသွားမှာဖြစ်တဲ့အကြောင်းတိုင်းသားနိုင်ငံကြီးခေါင်းဆောင်တွေကပြောကြားလိုက်ပါတယ်ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာကျင်းပခဲ့တဲ့ဒေါန်ဆန်းစုကြည်ရဲ့ဟောပြောပွဲတွေအပြီးမှာပြောဆိုလိုက်တာလည်းဖြစ်ပါတယ်အပြည့်စုံကို VOA သတင်းတော်ကိုအောင်ရဲမောင်မောင်ကတင်ဆက်မှာပါ
အသင်ကူးပြောင်းရေးလို့ဆိုရကပြောဆိုနေပေမဲ့လည်းတိုင်းပြည်ရဲ့အဓိကအာဏာအတော်များများဟာစစ်တပ်ရဲ့လက်ထဲမှာရှိနေတဲ့အတွက်ပြည်သူတွေအနေနဲ့ဒီမိုကရေစီခွင့်ရေးဆုံးရှုံးနေတာကြောင့်2008ဖွဲ့စည်းပုံကိုပြင်ဖို့လိုမယ်လို့ဒေါက်ဆန်းစုကြည်ရဲ့ဒီရဲ့ပိုင်းတွေအတွင်ပြောဆိုမှုတွေကိုအားပေးထောက်ခံမှာဖြစ်တဲ့အကြောင်းတိုင်းဒေသနိုင်ငံရေးပါတီကထိတ်တန့်ခေါင်းဆောင်တွေကပြောဆိုခဲ့ကြတာပါ2008ဖွဲ့စည်းပုံကိုအဓိကပြင်ဆင်မယ်ဆိုရင်လွှတ်တော်တွေကကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ထောက်ခံမှပြင်ဆင်နိုင်မယ်ဆိုတဲ့ပုံမှန်436ကိုပြင်ဆင်ဖို့ဟာအဓိကတော့ချက်ဖြစ်တယ်လို့လည်း NLD ပါတီနဲ့88ညီညာရေးနဲ့ပုံနှင်းလူမှုအဖွဲ့စည်းတို့ရဲ့တောင်းဆိုချက်တွေဟာလည်းလက်တွေ့ကျတဲ့တိုင်တွန်းချက်ဖြစ်တယ်လို့ရခိုင်မျိုးသားဒီမိုကရေစီပါတီရဲ့ပထမခေါင်းဆောင်ဦးရဲတောင်ကပြောပါတယ
်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ရင်လည်းလက်ညှိုးမှုကအစားလည်းဆိုပြင်ဖို့သဘောထားရှိတယ်ကျွန်တော်လည်းဘယ်လိုပဲဖြစ်ဖြစ်လွတ်တော်တွင်ကကျင်ပို့ကြိုးစားတာကိုလည်းကျွန်တော်တို့ကတောက်ခံတယ်။နောက်ခုလိုပုံမှန်လေးဆုံးချက်ကိုပထမချိန်မှအနေနဲ့ကျင်ပို့ကြိုးစားဖို့အတွက်လည်းကျွန်တော်တို့ကလက်ခံတယ်
2008ဖွဲ့စည်းပုံပြင်ဆင်ဖို့ဆန္ဒရှိတယ်လို့အစောပိုင်းကာလတွေကသမ္မတကိုယ်တိုင်ပြောဆိုခဲ့မှုပဲမဲ့နောက်ပိုင်းမှာသူ့ရဲ့ပြောဆိုချက်တွေဟာဖွဲ့စည်းပုံပြင်ဆင်ရေးပေါ်မှာပြင်ဆင်ပေးဖို့လိုလိုလားသိမရှိတာကိုတိုင်းရင်းသားတွေဒီနယ်လည်းနားလည်လာရတယ်လို့ဦးဧတအောင်ကအခုလိုဆက်ပြောပါတယ်
။အစားဆုံးကတော့တချို့ပုံမှန်တွေကိုပြင်ကောင်းပြင်နိုင်တယ်လို့ကျွန်တော်ကရှင်းရတယ်။ဒါနဲ့အခုပြောတာဆိုတာအစံမျိုးနောက်ထောင်ကြည့်လိုက်တော့2008ဖွဲ့စည်းပုံပြင်ဖို့အခြေအနေဟာလက်တွေ့မှာသိမလွဲတာကိုတွေ့လာရတယ်။ဒါကြောင့်မလို့လည်းဘယ်လိုနည်းနဲ့ပြင်ကြမလဲဆိုတာကိုကျွန်တော်ဆွေးနွေးကြတယ်သုံးသပ်ကြတယ
်မေလ15ရက်နေ့ညနေပိုင်းကမန္တလေးမြို့တော်ခန်းမမှာပြုလုပ်ခဲ့တဲ့2014အခြေခံစာတမ်းမြောက်ရေးအခမ်းအနားမှာသမ္မတဦးသိန်းစိန်ပြောခဲ့တဲ့မိန့်ခွန်းတစ်ခုထဲမှာဆိုရင်အခြေခံဥပဒေပြင်ဆင်ရေးအတွက်နဲ့တိုင်းပြည်စုစုပူပူဖြစ်မှာကိုသူ့အနေနဲ့စိုးရိမ်တယ်လို့ပြောသွားခဲ့ပါတယ်။ဒါ့အပြင်သမ္မတအနေနဲ့ပြီးခဲ့တဲ့ပြည်ထောင်စုတွတ်တော်အစည်းအဝေးအတွင်းမှာပြောခဲ့တဲ့မိန့်ခွန်းကိုပြန်လည်နားထောင်မယ်ဆိုရင်2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်သူ့အနေနဲ့မလိုလားဘူးဆိုတာကိုပြသတာနဲ့တူတယ်လို့လည်းမေလ18ရက်နေ့ရန်ကုန်မြို့ဗိုလ်စင်မန်ကွင်းမှာပြုလုပ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟောပြောပွဲမှာဒေါက်တာဆန်းစုကြည်ကထောက်ပြခဲ့ပါတယ်။မေလ18ရက်နေ့18ရက်ဖွဲ့စည်းပုံပြင်ဆင်ရေးဟောပြောပွဲတွေအတွင်းမှာပြောဆိုခဲ့တဲ့ဒေါက်တာဆန်းစုကြည်ရဲ့စစ်တပ်ကိုထောက်ပြဝေဖန်ပြောဆိုချက်တွေဟာ1989ကာလတွေတုန်းကသူမရဲ့ပြောဆိုမှုတွေနဲ့အလားတူတူတယ်လို့သုံးသပ်သူကတော့ညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA အဖွဲ့ဝင်လည်းဖြစ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ထွေထွေးမှုလည်းဖြစ်တဲ့ဦးဆိုင်ညွန့်လင်ဖြစ်ပါတယ်
။နည်းနည်းတော့အပြင်းပြင်းပြောတော့ဗျာ။အပြင်းပြင်းပြော89တုန်းကလိုပဲ။သူ့ကိုအမြင်မမားဖို့လိုတယ်။နော်သမ္မတကဒါစီယုံးတယ်လို့ပဲမြင်နေဆိုတော့ကောင်းတယ်။ဒါပေမဲ့တခြားအယူအဆနဲ့အမြင်လွဲတယ်ဆိုတော့မကောင်းဘူး။ဒါနဲ့ဒီလိုမပြောလို့လည်းမဖြစ်တဲ့အနေအထားမျိုးကလည်းရှိတယ်။ဆိုတော့သူကပုံမှန်လေးပဲပြောတာပေါ့နော်။ဒီတက်ကလည်းဒါစီယုံတဲ့တဘောပဲ။ဒါတော့ဒေါ်စုကကနေပြီးကြည့်ရင်တက်ကိုစီယုံတယ်ပေါ့ဗျာ။တက်ကတမျိုးမြင်ရောလည်းမကောင်းဘူးနော်။အဲ
မြန်မာနိုင်ငံရဲ့မြို့ကြီးတွေဖြစ်တဲ့ရန်ကုန်နဲ့မန္တလေးမြို့တွေမှာနှစ်ရက်ဆက်တိုက်လုပ်ခဲ့တဲ့2008အခြေခံဥပဒေပြင်ဆင်ဟောပြောမှုတွေဟာအခြေခံပြည်သူတွေအတွက်တော့2008ဖွဲ့စည်းပုံဟာပြင်ကိုပြင်မရမယ်ဆိုတဲ့အသည့်တွေအတော်လေးရသွားနိုင်တယ်လို့လည်းဦးဆန်းညွန့်လင်ကရှုမြင်ပါတယ်
။လူလူထဲမှာတော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရင်းနဲ့ပတ်သက်လို့ပြန်လာတော့မှာပေါ့။အခုကဖွဲ့စည်းပုံပြင်ဆင်ရင်းနဲ့ပတ်သက်လို့လူလူကြားမှာပြောတာတော့ပဲရှိတယ်။အနေနဲ့တော့လည်းနိုင်ငံကြီးလောကမှာပဲများတော့ဖြစ်ပြောလူကြားမှာသိသိရှိတယ်။အခုဆိုရင်တော့လူကြားနဲ့ရောက်သွားမှာအောက်ခြေရောက်သွားတယ်ပေါ့
။အတိုက်ခံပါတီခေါင်းဆောင်ဒေါ်ဆန်းစုကြည်အနေနဲ့ဒီဒီမိုကရက်တစ်စံနှုန်းတွေနဲ့မကိုက်ညီဘူးလို့ပြည်တွင်းနဲ့နိုင်ငံတကာကပါဝေဖန်နေတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့တိုင်းပြည်မှာအရေးကြီးတဲ့သမ္မတအပါအဝင်ကောက်ဝဲဦးစည်းချုပ်တို့ကိုဖိတ်ခေါ်ခဲ့ပေမဲ့လည်းအစိုးရဘက်ကဒီကနေ့ထိပယ်ချထားပါတယ်။နာဂေမုန်တိုင်းဂျန်ကိုပြည်သူတွေအကြီးကျယ်ခံနေရတဲ့အချိန်မှာဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြည်သူဆန္ဒခံယူပွဲကျင်းပခဲ့ပြီးတော့2008ဖွဲ့စည်းပုံကိုတည်ပြုခဲ့တာဖြစ်ပါတယ်2008ဖွဲ့စည်းပုံကိုတကယ်တမ်းပြင်ဆင်ရမှာလိုအပ်တဲ့မဲရည်အတွက်ရနိုင်ဖို့လွတ်တော်ထဲမှာရှိတဲ့ရဲသားကိုယ်စားလှယ်အားလုံးနှီးပါဖြစ်တဲ့85ရာခိုင်နှုန်းအပြင်တပ်မတော်သားကိုယ်စားလှယ်တွေကပါထောက်ခံဖို့လိုအပ်နေတာဖြစ်ပါတယ်ခင်ဗျာ
Thank you. ရှင်များခင်ဗျာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာပြင်သစ်တာတွေကိုမပြင်ဘဲနောက်တစ်ကြိမ်ရွေးကောက်ပွဲကျင်းပမယ်ဆိုရင်နိုင်ငံရေးအတိုင်းအဝိုင်းနဲ့အများပြည်သူကဘယ်လိုသဘောထားကြမလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-239-382-5554ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားလို့ရနိုင်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်။ဒီကနေ့ညတိုင်းရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြပါဦးခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတွေပို့တင်ပြပါမယ်။American company တွေရဲ့ computer ကွန်ရက်အတွင်းကိုဝင်ရောက်ပြီးကွန်သွေးရေးဆိုင်ရာလျှို့ဝှက်ချက်တွေကိုခိုးယူခဲ့မှုနဲ့တရုတ်စစ်ဘက်ဆိုင်ရာတာဝန်ရှိသူ4ဦးကိုအင်တာနက်ကတဆင့်ကျူးလွန်တဲ့ရာဇမုတ်ပစ်မှုတွေနဲ့ American နိုင်ငံကတရားစွဲချက်တင်လိုက်ပါတယ်။ဒါဟာအင်တာနက်ထဲခိုးဝင်နှောက်ယှက်သူ hacker တွေအပေါ်အရေးယူတဲ့ခြေလှမ်းစတင်လိုက်တာဖြစ်တယ်လို့ American အစိုးရကပြောတဲ့အကြောင်း VOA သတင်းတောက် Jim Render သတင်းပေးပို့ထားတာကိုဦးစံမိုးဝေကပြောပြမှာပါ။
American company တွေရဲ့လုတ်ပုံကိုင်ပုံနီးစနစ်တွေလုပ်ငန်းအစီအစဉ်တွေအတွက်ယင်းနှိမ့်နှံမှုကြီးကြီးမားမားနဲ့သူတေသနပြုလုပ်ထားတာတွေကိုတရုတ်နိုင်ငံကအင်တာနက်ကနေခိုးဝင်ပြီးတော့အနှောက်ယှက်ပေးနေတဲ့ hackers တွေကနေဝင်ရောက်ခိုးယူနေတယ်ဆိုတာကို American ပြည်တော်စုကမကြေမနက်ပြစ်တင်ပြောဆိုနေတာကြားပါပြီ။အခုလိုတိုက်ခိုက်နေတာကိုဆွေးနွေးလို့လည်းမရတန်တမာနီးနဲ့လည်းဖြေရှင်းလို့လည်းမရတာကြောင့်အခုလိုဥပဒေရရေးယူဖို့လှုံ့ဆော်ရတာဖြစ်တယ်လို့ American တရားလွှတ်တော်ရှေ့နေကျုပ်ဖြစ်တဲ့ Eric Holder ကပြောဆိုပါတယ
် These represent the first ever charges against known state actors for infiltrating
ဒါဆိုလို့ရှိရင် American ပြည်တော်စုရဲ့စီးပွားရေးလုပ်ငန်းတွေအပေါ် Internet ကနေဝင်ရောက်နှောက်ယှက်နေတာနဲ့ပတ်သက်ပြီးအစိုးရအဆင့်ပေါ်မှာရေးယူဆောင်ရတာဒါပထမဆုံးဖြစ်ပါတယ
်ခိုးယူသွားတဲ့လျှို့ဝှက်ချက်တွေဟာကုမ္ပဏီတွေကုန်ပစ္စည်းထုတ်လုပ်မှုကိုအလွယ်တကူသိရှိနိုင်အောင်လုပ်ထားတဲ့အချက်တွေဖြစ်ပြီး American ထုတ်ကုန်ပစ္စည်းတွေကိုမလျော့ကန်မမျှတတဲ့နည်းနဲ့ရှင်ပြိုင်ဝင်ရောက်တာလည်းဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ကုန်ပစ္စည်းတစ်ခုကိုအချိန်ပေးအကုန်ကျခံသူတေသနမလုပ်ဘဲခိုးယူအသုံးပြုတာဟာအလွန်ဇိတ်တက်တာပါပဲ။အဲ့ဒီတန်ဖိုးကပဲကုန်ပစ္စည်းထုတ်လုပ်တဲ့နေရာမှာဇင်းနှုံချော့ချပြီးတော့ပြုလုပ်နိုင်ဖို့အတွက်အားသာချက်တစ်ခုဖြစ်ပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးအငင်းပွားမှုမှာညှိနှိုင်းနေကြသူတွေနဲ့ပါဝင်ပတ်သက်နေတဲ့ကုမ္ပဏီတွေပေါ်တချို့လုပ်ပြီးအမေရိကန်ပြိုင်ဘက်တွေနဲ့ရှင်ပြိုင်ရမှာတရုတ်အစိုးရပိုင်းကုမ္ပဏီတွေပေါ်အသာစီးရအောင်လှုပ်ဆောင်ပေးမှုနဲ့လည်းအင်တာနက်ခိုးဝင်နှောက်ယှက်နေတဲ့hacker တွေကိုဆွဆွဲထားပါတယ်တရုတ်နိုင်ငံကအဓိကပစ်မှတ်ထားတဲ့နေရာကတော့ Pennsylvania တဝိုက်မှာရှိတဲ့ Pittsburgh ဖြစ်ပါတယ်အခုလို hacking လုပ်မှုတွေကြောင့်တချို့လုပ်ငန်းတွေပိတ်ပစ်လိုက်ရသလိုအလုပ်သမားတွေလည်းအလုပ်ဖြုတ်ပစ်လိုက်ရတယ်လို့အနောက် Pennsylvania ပြည်နယ်ရဲ့အစိုးရရှိနေ David Hackton ကပြောပါတယ
် But the important message is that cyber theft impacts real people in real and painful ways.The lifeblood of any organization is the people who work, strive, and sweat for it. When these cyber intrusions occur,
တကယ်တော့ cyber ကနေခိုးဝင်ပြီးကြီးကြီးနောက်ဆက်သူတွေကြောင့်လူတွေတော်တော်ထိနာစေပါတယ်။ဒီလိုလုပ်တဲ့အတွက်ကုန်ထုတ်လုပ်မှုတွေနေကွေကုန်တဲ့လုပ်ငန်းခွင်တွေပိတ်ပစ်လိုက်ကြရတယ်။လုံသမားတွေလှုပ်ပြုတ်ကုန်တယ်၊သူတို့ရဲ့အိမ်တွေဆုံးရှုံးရတာတွေဖြစ်ကုန်ပါတယ
်။ဆွဲချက်တင်ထားတဲ့အဆိုအရအဓိကတက်ခိုက်ခံရတဲ့ကုမ္ပဏီတွေကတော့တန်သက်ထုကုမ္ပဏီတွေဖြစ်တဲ့ US Steel နဲ့အကူဟာစတာတွေနဲ့ဆက်မှုကုမ္ပဏီတွေဖြစ်ကြတဲ့ Westinghouse, SolarWorld, Elgany Technologies စတာတွေဖြစ်ကြပါတယ်။အင်တာနက်ကတဆင့်ထိုးဖောက်ခိုးယူမှုတွေကိုတံမဏိစက်ရုံအလုပ်သမားတက်မကရဲ့ကွန်ပျူတာကနေတဆင့်ဝင်ရောက်ခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ
။ American company ကွန်ပျူတာတွေကအချက်အလက်ခိုးယူမှုနဲ့တရုတ်စစ်ဘက်ဆိုင်ရာတာဝန်ရှိသူ5ဦးကို American ကတရားစွဲဆိုလိုက်တဲ့အကြောင်းဦးစံမိုးဝေတင်ပြခဲ့တာပါ။စီစဉ်နောက်ပိုင်းမှာသုဒ္ဓစုံလင်အမေရိကန်တခွင်အစီအစဉ်နဲ့စီးပွားရေးကဏ္ဍအပြင်အင်္ဂလိပ်စာသင်ခန်းစာကိုလည်းလေ့လာနိုင်ကြမှာဖြစ်ပါတယ်ခင်ဗျာ။